ဂျပန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတိုးလာနေတာကြောင့်ဝန်ကြီးချုပ်ရှင်ဇိုအာဘေကကျတာဘရီနေကတနိုင်ငံလုံးအတိုက်အတာနဲ့အရေးပေါ်အခြေအနေထိုးချက်ချမှတ်လိုက်ပါတယ်။ကာယောဂါကြောင့်ကြာဆင်းနေတဲ့စီးပွားရေးကိုကြာကန်ပေးဖို့အစိုးရအနေနဲ့အားလုံးကိုငွေကြေးထောက်ပံ့ပေးသွားမယ်လို့ဝန်ကြီးချုပ်အာဘေကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေအဆိုးဆုံးကြုံနေရတဲ့တိုကျိုနဲ့တခြားခရိုင်6ခုမှာဧပြီ9ရက်ကဆက်လို့အရေးပေါ်အခြေအနေကြေညာထားခဲ့တာပါ။ဒီဒေသတွေမှာမဖြစ်မနေစီးပွားရေးလုပ်ငန်းတွေကလွဲလို့ကျန်တဲ့သွားလာလှုပ်ရှားမှုတွေအားလုံးကိုပိတ်ထားခဲ့တာပါ။အခုထုတ်ပြန်တဲ့အရေးပေါ်အခြေအနေအရဘလို့အပဲအိပြမထွက်ရအမိတ်ကိုဧပြီ9ရက်ကစပြီးမေလ6ရက်ချီတက်မှတ်လိုက်ပြီးစီးပွားရေးလုပ်ငန်းတွေကိုလည်းပိတ်ဖို့တိုက်တွန်းထားပါတယ်။ဂျပန်နိုင်ငံမှာမေလအစောပိုင်းကာလဟာ Golden Week လို့ခေါ်တဲ့နှစ်စဉ်အားလိုက်ရရသည့်အစဖြစ်ပြီးဂျပန်ပြည်သူတွေအများပြားနေရပြန်တာဒါမှမဟုတ်ပြည်ပကိုအားလိုက်ရခီးထွက်တာတွေလုပ်လို့ရှိပါတယ်။ဒီကာလတွင်အသွာလာတွေကိုရှော့ချလိုတဲ့အတွက်ဝန်ကြီးချုပ်ကအခုလိုအိမ်ပြေမထွက်ရမင်းကိုတိုးမြင့်လိုက်သလိုတနိုင်ငံလုံးအရေးပေါ်အခြေအနေတက်မလိုက်တာလည်းဖြစ်ပါတယ်။ဂျပန်နိုင်ငံမှာကျသဘရီနေ့အထိကိုရိုနာဗိုင်းရပ်စ်ကူးစက်သူ9000ကျော်ရှိပြီးသေဆုံးသူ100နီးပါးရှိပါတယ်။